မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နေအိမ်ကျေကျုပ်ကနေလွတ်မြောက်လာခဲ့ပြီးတဲ့နောက်မှာပြည်ပနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရောမြန်မာအတိုက်ခံအင်အားစုတွေအနေနဲ့ပါဒေါ်အောင်ဆန်းစုကြည်ရဲ့လှုပ်ရှားမှုတွေအပေါ်မှာပဲအာရုံများနေပြီးမြန်မာစစ်အစိုးရကကျင်းပပေးခဲ့တဲ့ရွေးကောက်ပွဲအပေါ်ဝေဖန်ထောက်ပြပြီးတရားမဝင်ကြောင်းကန့်ကွက်ရေးကိစ္စစစ်အစိုးရကဒီဇိုင်းမမတ်လုပ်နေတဲ့လွှတ်တော်ခေါ်ပြီးစစ်တပ်ကြီးဆိုတဲ့အစိုးရဖွဲ့စည်းရေးစီမံကိန်းကိုတားဆီးနိုင်ရေးစတာတွေကိုအာရုံမပြုတ်နိုင်ပဲဖြစ်နေတယ်လို့လူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကဝေဖန်ပြောကြားခဲ့ပါတယ်အတိုက်ခံနေအနေနဲ့အခုလောလောဆယ်မှာဒေါ်စုကိုစစ်အစိုးရကပြန်ပြီးတင်းကျပ်ချုပ်ချယ်မှုတွေလုပ်မယ်ဆိုရင်တော့မှပဲအလင်းအမြန်တုံ့ပြန်နိုင်ရေးပြင်ဆင်ထားမှုအပြည့်အဝမရှိသေးဘူးလို့လည်းသူကဆိုပါတယ
်ကျွန်တော်အထင်ကတော့နောက်ထပ်စစ်အစိုးရအနေနဲ့သူတို့ရဲ့လမ်းကြမ်းမြေကိုခုနှစ်ချက်တိုင်းဆက်သွားလိမ့်မယ်လို့ကျွန်တော်အဲ့လိုပဲယူဆတယ်ဒီအတော်အတွင်းမှာဒီမျိုးသားနေတုံ့ပြန်လာကိုကြည့်ရင်လည်းဖြစ်ဖြစ်နောက်ဗိုလ်ချုပ်တန်းရွှေဒီမျိုးစစ်တပ်ကိုပုံနှံဆင်မွဲမှာပြောတဲ့ကိစ္စကိုပဲကြည့်ကြည့်ဒီနှစ်ခုကိုကြည့်မယ်ဆိုလို့ရှိရင်နောက်ပါဆယ်စုနေနဲ့ဒီသူပါလီမန်ခေါ်တဲ့ကိစ္စအစိုးရဖွဲ့တဲ့ကိစ္စကိုသူဆက်လုပ်လိမ့်မယ်လို့ကျွန်တော်အဲ့လိုယူဆတယ်
။ဟုတ်ကဲ့ပြောချင်တဲ့သဘောကဒေါ်အောင်ဆန်းစုကြည်လွတ်လာပြီးတော့ဒေါ်အောင်ဆန်းစုကြည်ရဲ့လှုပ်ရှားမှုတွေအနေနဲ့သူ့ဘာသူအချိန်နဲ့သွားနေချိန်မှာတစ်ဖက်ကလည်းမြန်မာစစ်အစိုးရအနေနဲ့ကသူတို့စီမံထားတဲ့အတိုင်းလမ်းပြမြေပုံ9ချက်အတိုင်းအခုရွေးကောက်ပွဲကျင်းပပြီးလွတ်တော်ခေါ်မယ်။နောက်ပြီးတော့စစ်တပ်ဦးဆောင်တဲ့ဒီအစိုးရဖွဲ့ရေးကိုဒီလိုပဲကြိတ်ပြီးတော့လှုပ်ဆောင်သွားမယ်ဆိုတဲ့ဟိုပုံစံကိုမြင်နေရတာပေါ့အဲ့လိုလား
အဲ့လိုပုံစံကိုမြင်နေရတယ်ကျွန်တော်တို့ပဲအနေနဲ့လည်းပဲဒီရေကောက်ပွဲရလနဲ့ပတ်သက်လို့ပေါ့နော်ကျွန်တော်တို့ပဲရေကောက်ပွဲရလနဲ့ပတ်သက်လို့ကျွန်တော်ပြောဖို့ဆိုလို့ကိစ္စရင်းမှာတစုံတရာအတန်ပြောင်းနေရလို့ကျွန်တော်ယူဆတယ်ကျွန်တော်မြင်တာကတော့ဒီရေကောက်ပွဲကိစ္စနဲ့ပတ်သက်လို့ရေကောက်ပွဲရလနဲ့ပတ်သက်လို့ကျွန်တော်ဒီကိစ္စကိုဒီနိုင်ငံတကာလက်မခံဖို့ဒီကိစ္စကိုပြည်သူတွေအနေနဲ့ဆက်ပြီးစတင်ဖို့ကိစ္စကိုကျွန်တော်ကနေ့အနေထားမှာလည်းပဲဆက်ပြီးတော့တွန်းရလိမ့်မယ်လို့ကျွန်တော်ထင်တယ်။အဲ့လိုတွန်းတဲ့အတန်အချိန်ကနည်းနည်းညော့နေတဲ့အခါကျတော့နာဖအနေနဲ့သူလှုပ်ရှင်တဲ့ကိစ္စတွေကိုကြိတ်ပြီးတော့သူပြင်နေပုံရတယ်ဗျ
။ဟုတ်ကဲ့ဒီကုလသမဂ္ဂဒီအကြီးအကဲအရာရှိမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကိုယ်စားလှယ်ပေါ့နော်မစ္စတာနမ်ဘီယာသွားတဲ့အချိန်တုန်းကလည်းဒေါအောင်ဆန်းစုကြည်ကိုဒီမြန်မာစစ်အစိုးရနဲ့ဆွေးနွေးရေးကိစ္စတွေကိုလမ်းကြောင်းပေးတဲ့နေရာမှာဒီရွေးကောက်ပွဲနဲ့ဒီအရသာအစိုးရဖြစ်လာမဲ့အခြေခံမူအပေါ်ကနေပြီးတော့စပြီးတော့လှုပ်ဆောင်သွားဖို့ဆိုတဲ့ပုံစံမျိုးတိုက်တွန်းသွားတဲ့ရန်ရောင်ကျွန်တော်တို့တွေ့ရတယ်လေအဲ့တော့သဘောကနိုင်ငံတကာအနေနဲ့ရောမြန်မာစစ်အစိုးရကကျင်းပခဲ့တဲ့ဒီရွေးကောက်ပွဲကိုတရားမျှတမှုမရှိဘူးဆိုတာဖိအားပေးပြီးတော့ကန့်ကွက်ဖို့တွေဒါမှမဟုတ်လို့ရှိရင်လည်းတစုံတရာဒီကိစ္စနဲ့ပတ်သက်ပြီးတော့အသိအမှတ်မပြုရေးအရေးယူမှုကိစ္စတွေကိုလှုပ်ဖို့ပြက်ကွက်နေတယ်ဆိုတဲ့သဘောလ
ားကျွန်တော်တို့အဲ့လိုပဲယူဆတယ်အထူးသဖြင့်တော့ဒီရေကောက်ပွဲနဲ့ပတ်သက်လို့ပဲဖြစ်ရေကောက်ပွဲရလာနဲ့ပတ်သက်လို့ပဲဖြစ်ဒီကိစ္စဟာလုံးဝလက်ခံနိုင်တဲ့ကိစ္စမဟုတ်ဘူးဆိုတာကိုနိုင်ငံတကာအနေနဲ့တည်ထောင်ဆုပ်ကိုင်တင်တယ်လို့ကျွန်တော်တို့အဲ့လိုမြင်တယ်အခုဒီရေကောက်ပွဲရလာအပေါ်မှာပဲအခြေခံပြီးတော့ကျွန်တော်တို့ဒီမိုကရေစီအင်အားစုတွေပဲဖြစ်ဖြစ်တောင်ဆန်းစုကြည်ပဲဖြစ်ဖြစ်နော်တို့ကဒီရေကောက်ပွဲရလာပေါ်မှာအခြေခံပြီးတော့ reconciliation လုပ်ပါလို့တိုက်တွန်းလာရင်တော့ကျွန်တော်တို့တွေအတွက်တော့ကျွန်တော်တို့ဒီမိုကရေစီလှုပ်ရှားမှုအတွက်အခက်အခဲရှိနေတယ်လို့ကျွန်တော်ထင်တယ်
။ဟိုတစ်ဖက်မှာလည်းဒေါ်အောင်ဆန်းစုကြည်အနေနဲ့ကရွေးကောက်ပွဲကိုဝင်ခဲ့တဲ့ပါတီတွေအခုလက်ရှိတရားဝင်ပါတီတွေပေါ့နော်ပြီးတော့တတိပုဂ္ဂလကိုယ်စားလှယ်နဲ့တရားစီတွေ့ဆုံပြီးတော့စကားပြောတာရှိတယ်။ဒါအပြင်ကိုနောက်ပိုင်းလှုပ်တော်မှာပါလာမဲ့ဒီလိုပါတီတွေကအ ਨੇ စုတော့အ ਨੇ စုပေါ့နော်ဒီလူတွေလှုပ်တော်ကိုယ်စားလှယ်တွေနဲ့ပူးပေါင်းပြီးတော့ဘလို့ဆောင်ရွက်သွားမယ့်ဖို့သင့်တယ်လဲဆိုတာအကြံပြုချက်တွေလည်းရှိနေတယ်ဆိုတော့ကိုအောင်မိုးစောတို့အမြင်ကရောဘလို့ရှိတယ်လဲခင်ဗျာဒ
ါဒီရေကောက်ပွဲရလတ်ပေါ်မှာအခြေခံပြီးတော့တော့လကောင်းနောက်ဒါမဲ့လွတ်တော်ပေါ်မှာတော့လကောင်းဒီအဲ့ဒီရလတ်ဒီပေါ်မှာအခြေခံပြီးတော့သွားမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဘယ်မှရောက်လိမ့်မှာမဟုတ်ဘူးလို့ကျွန်တော်တို့အဲ့လိုထင်တယ်အဓိကအကြဆုံးကိစ္စကဒီနေ့ကာလတွေမှာဒီတောင်ဆန်းစုကြည်နဲ့ဒီပုဂျုံမူကြီးတန်းရွှေနဲ့တောင်ဆန်းစုကြည်နဲ့ဒီမြို့သားဒီမိုကရေစီဖွဲ့ချုပ်နဲ့နာဖကြားမှာဒီစေစားဆွေးနွေးရေးတွဲဆောင်ဆွေးနွေးပေါ်ဖို့ဟာတိတ်အဓိကကြားတယ်လို့ကျွန်တော်တို့အဲ့လိုပဲယူဆတ
ယ်။ဟုတ်ကဲ့ဒီနေရာမှာသွားမယ့်လမ်းနှစ်လမ်းဖြစ်နေတယ်လေ။တစ်လမ်းကဒေါ်အောင်ဆန်းစုကြည်နဲ့စေစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးရေးပေါ့နော်။တစ်ဖက်ကလည်းမြမစစ်အစိုးရအနေနဲ့ကသူတို့ရဲ့လမ်းစဉ်အတိုင်းရွေးကောက်ပွဲကိုကျင်းပပြီးလွှတ်တော်ခေါ်ဖို့ပဲရှိတော့တယ်။အဲဒီလိုတွေ့ဆုံဆွေးနွေးရေးလုံးမှာမလို့သူတို့ရဲ့အစီအစဉ်ကိုခဏဆိုင်းငံ့ထားဖို့ဆိုတာသူတို့အနေနဲ့လည်းမဖြစ်နိုင်ဘူး။ရွေးကောက်ပွဲပြီးလို့ရှိရင်လွှတ်တော်ခေါ်ဖို့ဆိုတော့ရ90အတွင်းလောက်ရမှာအိုး။အဲ့ဒါပြီးရင်စိုးရဖွဲ့ဖို့ဆိုတာကလည်းအစင်းလိုက်လှုပ်သွားကြရမှာဆိုတော့ဒီနှစ်လမ်းမှာဒီနှစ်လမ်းကိုစုံသွားအောင်တနည်းနည်းတော့လုပ်ဖို့မလိုဘူးလား
။အ ကျွန်တော်အနေနဲ့ပြောမယ်ဆိုရင်တော့ဒီဗိုလ်ချုပ်မှုရေးတန်းရွှေအနေနဲ့ဒေါက်တာစုကြည်နဲ့ကစကားပြောမယ်ဆိုလို့ရှိရင်အဖြေပေါ်နိုင်လိမ့်မယ်လို့ထင်ပါတယ်ဒီလမ်းနဲ့လမ်းကိုဘယ်လိုဆောင်အောင်လုပ်မယ်ဆိုတဲ့ကိစ္စကအဓိကကစကားပြောဖို့ပဲလိုတယ်ကျွန်တော်တူးချင်းအမြင်ရတော့လကောင်ကျွန်တော်တို့အဖွဲ့အစည်းအနေနဲ့ဆိုတော့လကောင်ကျွန်တော်တို့မြင်တာကတော့ဒေါက်တာစုကြည်နဲ့ဗိုလ်ချုပ်မှုရေးတန်းရွှေနဲ့တွေ့ဆုံဆွေးနွေးနိုင်မှုကိစ္စကတိတ်ပြီးတော့အရေးကြီးတဲ့ကိစ္စဖြစ်တယ်ကျွန်တော်တို့တိုင်းပြည်အတွက်ဆိုလို့ရှိရင်ဒါသားရှူထမ်းတဲ့ကိန်းစိုက်မဲ့ကိစ္စဖြစ်တယ်။အဲဒါပေမဲ့လို့အခုချိန်ထိတော့နာဖာကတောင်ဆန်းစုကြည်နဲ့စကားပြောလို့တဲ့စံတာဘောလက္ခဏာကျွန်တော်ပြတာအခုချိန်ထိတော့မတွေ့ရသေးဘူးဗျ
။ဟုတ်ကဲ့ဒီလိုလက္ခဏာမပြတဲ့အကြောင်းရင်းကလည်းမြန်မာစစ်အစိုးရအနေနဲ့တောင်ဆန်းစုကြည်ရဲ့တောင်းဆိုချက်တွေအပေါ်ကိုလိုက်လျောပေးမယ်ဆိုတဲ့လိုက်လျောဖို့ဆိုတဲ့ရည်ရွယ်ချက်မရှိတဲ့အနေထားမလို့လေ။အဲဒါကြောင့်မလို့ဟိုအခုစောစောကဦးအောင်မိုးစောပြောတယ်လို့ဆွေးနွေးလာမယ်တွေ့ဆုံလာမယ်ဆိုရင်ဒီလိုတစုံတရာပျော်ပြောင်းလာမယ်ရှော့ပေးမယ်အနေထားမျိုးမရှိပဲနဲ့ကမ်းလှမ်းလာမယ်အနေထားမျိုးရှိပဲနဲ့ဘယ်လိုလုပ်ဘယ်လိုအခြေခံနဲ့တွေ့ဆုံဆွေးနွေးမလဲခင်ဗျအ
ဲကျင်းနေတာကတော့ဒီနာဖဆေဥစုအပေါ်မှာလူတို့ကလက်ခံနိုင်တဲ့အခြေအနေမရှိဘူးနောက်နာဖဆေဥစုအပေါ်မှာနိုင်ငံတကာအခြေအနေကလည်းမချစ်တော့လဲအောင်းကနားမယ်အနေထားမျိုးမှပဲရှိတယ်နောက်တစ်ခုကသူတို့နာဖအနေနဲ့ဆက်ပြီးတော့အာဏာဆက်ကိုင်းသွားဖို့ကြိုးစားမယ်ဆိုလို့ရှိရင်လည်းကျွန်တော်တိုင်းပြည်မှာရှေ့မှာကဦးနာလူနော်ပြိပက္ခတွေပြဿနာတွေတိုက်ပွဲတွေဒါတွေနဲ့ပဲကျွန်တော်တို့အခုသူတို့သွားနေတဲ့ပုံစံအတိုင်းဆိုဒီလိုဟာမျိုးတွေနဲ့ပဲကြုံတွေ့နိုင်ကြရှိတယ်အဲကျွန်တော်တို့အနေနဲ့ကျွန်တော်တို့ပြောချင်တာကတော့နော်ဒီတော်ဆက်စုကြည်နဲ့စကားပြောချင်းတော်ဆက်စုကြည်နဲ့တွေ့ဆုံချင်းသာလျှင်ကျွန်တော်တိုင်းပြည်အတွက်ထပ်ပေါက်ကိုရလိမ့်မယ်လို့ကျွန်တော်တို့အဲ့လိုကျွန်တော်ယုံကြည်တယ်ဒါကြောင့်မလို့လည်းဦးနာလူတော်ဆုနဲ့စကားပြောပါတော်ဆုနဲ့တွေ့ဆုံပါလို့ကျွန်တော်တို့အနေနဲ့ခါခါပြောနေတာဖြစ်ပါလေ
။ဒါပေ
မဲ့ကျင်းနေတယ်ကျွန်တော်ကပြင်ဆင်မှုမရှိဘူးကျွန်တော်ဘက်ကဒီတဲ့ပို့ပြီးတော့ဟိုတွန်းနိုင်တဲ့အားပေါ့နော်ဒီအတွက်လည်းကျွန်တော်ဘက်ကတတိဆရာတော့ပြင်ဖို့လိုတယ်လို့ကျွန်တော်တော့မြင်ပါတယ
်။ဟုတ်ကဲ့ဆိုတော့ဥအောင်မိုးစောပြောသလိုအဲလူလူအနေနဲ့အဲနာဖတ်စီအစိုးရကိုချိန်နှစ်သက်မှုမရှိဘူးဆိုတာလည်းနှစ်ပေါင်း20ကျော်ကြာခဲ့ပါပြီ။အလားတူပဲနိုင်ငံတကာကလည်းမြန်မာစစ်အစိုးရကိုမချစ်တော့လဲအောင်းငံနိုင်ပြီးတော့လက်ရှိအစိုးရအနေနဲ့ဆက်ဆံနေကြရတာလည်းနှစ်20ကျော်ကြာခဲ့ပြီဆိုတော့အခုအချိန်ဒီမှာဒီလိုတည်မြဲနေတဲ့သူတို့ရဲ့လမ်းစဉ်အတိုင်းတဆိုင်မမတ်လုံနေတဲ့စစ်အစိုးရနဲ့ဒေါင်ဆန်းစုကြည်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တွေတွေ့ဆုံဆွေးနွေးပွဲဖြစ်လာခဲ့တယ်ဆိုရင်တော့မှပဲဒေါင်ဆန်းစုကြည်တို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကနေပြီးတော့ဘာတွေကမ်းလှမ်းနိုင်မလဲဟိုပြည်လဲသွားအောင်ဘာတွေလုပ်နိုင်မလဲဆိုတာလေဟိုမှန်းဆလို့ရနိုင်မလားခင်ဗျအ
ဲကျွန်တော်အထင်ရတော့ပေါ့နော်ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဆိုဖြစ်ဒေါင်ဆန်းစုကြည်အနေနဲ့ဆိုဖြစ်ဒေါင်ဆန်းစုကြည်လွတ်လာပြီးကြတဲ့ကပြောလာတဲ့စကားတွေကိုတေချာနားထောင်ကြည့်ပါကြည့်မယ်ဆိုရင်ဒေါက်တာစုကြည်တိတ်ပြီးတော့ဒီတိုင်းပြည်ရှေ့ရေးအတွက်ကိုသူတိတ်ပြီးတော့ဘယ်လိုခေါ်မလဲဟိုပြေဆုံးဆွေးနွေးခြင်းအမျိုးသားပြန်လည်ပြန်ရေးလိုချင်နေတယ်ဆိုတဲ့ဆန္ဒတိတ်ပြီးတော့ပြင်းပြနေတယ်အကောရင်းမှာတွေ့ကြည့်လို့စကားပြောကြည့်လို့ရှိရင်နှစ်ဖက်ညှိနှိုင်းနိုင်မဲ့ကိစ္စတွေတော့ဒီနာဖအတွက်လည်းတစုံတရာထပ်ပေါက်ရှိမဲ့ကိစ္စတွေပေါ်ပေါက်လာလိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲယုံကြည်တယ်ဆိုတော့အဓိကကတော့တွေးဖို့နဲ့အဓိကကတော့စကားပြောဖို့ပဲဖြစ်တယ်လို့ကျွန်တော်တို့ပြောချင်တယ်။ဘာတပြိုင်နက်ထဲမှာလည်းပဲဟိုလက်တွေ့နိုင်ငံရေးအရာပြောမယ်ဆိုလို့ရှိရင်ကိုယ့်ဘက်ကလည်းအားရှိဖို့တော့လိုတာပေါ့။ဒီတော့ဆန်းစုကြည်ထွက်လာပြီ။တော်ဆန်းစုဝိုင်းရံတဲ့အတိုင်းအတာအင်အားစုတွေဒီမိုကရေစီအင်အားစုတွေအများကြီးရှိကြတယ်။အဲ့ဒီအများကြီးကဝိုင်းရံပြီးတော့တကယ်တမ်းသာကျွန်တော်တို့တိုင်းပြည်မှာဒီစီလိုလားတဲ့အင်အားစုကြီးကြီးကြီးမားမားခိုင်ခိုင်မာမာရှိအောင်ပြင်ဆင်လာနိုင်တယ်ဆိုလို့ရှိရင်တော့နာဖာအနေနဲ့ကျွန်တော်မလွဲမသွေစကားပြောရလိမ့်မယ်လို့ကျွန်တော်အဲ့လိုပဲယူဆတယ်
။အဲ့ဒါကဒီအခုဒေါက်ဆန်းစုကြည်တို့ကြိုးစားနေတဲ့ဒုတိယပင်လုံညီလာခံဆိုတဲ့ကြိုးပမ်းမှုမျိုးပြောချင်တာလား
။ကျွန်တော်ဒုတိယပင်လုံညီလာခံဆိုတာကတော့ကျွန်တော်အတူတည်းအမြင်ရဆိုတော့ကျွန်တော်တို့ရဲ့ဒါရှေ့ရှေ့သွားရမယ့်ကိစ္စလို့ကျွန်တော်အဲ့လိုမြင်ပါတယ်။ဟိုကနေ့ကာလမှာတော့ဟိုကုနာလိုဟိုနာဖာကတစုံတရာလေးစားလောက်တဲ့နာဖာတစုံတရာဟိုတွန့်ဆုပ်လောက်တဲ့အင်အားဖြစ်အောင်ဒီဆောင်နိုင်မှုကိစ္စကိုကျွန်တော်အဓိကထားပြီးပြောချင်ပါတယ်။တပြိုင်နက်တည်းမှာလည်းကျွန်တော်ပထမဦးဆုံးတိုင်းပြည်ထဲမှာဖြစ်တင်တာကတောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုရေးတန်းရွှေနဲ့စကားပြောတဲ့ကိစ္စအရင်ဆုံးဖြစ်တင်တယ်လို့ကျွန်တော်အနေနဲ့အဲ့လိုပဲယုံကြည်တယ
်။အခုလက်ရှိအနေအထားအရကတော့ဒီလိုအနေအထားကိုတိတ်ပြီးတော့ဥတီမနေတဲ့အပြင်ကိုမြန်မာစစ်အစိုးရကနေပြီးတော့အာဘော်ဖြစ်တဲ့ဒီသတင်းစာတွေထဲမှာဟိုထပ်ပြီးတော့တောင်ဆန်းစုကြည်ပေါ်ထိုးနေတိုက်ခိုက်တဲ့အတန်နေထွက်လာပြီလေ။အဲ့တော့ဒီနောက်ပိုင်းမှာရောဒေါအောင်ဆန်းစုကြည်နေနဲ့လောလောဆယ်လွတ်လပ်လပ်တ တွေ့ဆုံခွင့်တွေပြောဆိုခွင့်တွေရှိနေတယ်ဆိုပေမဲ့နောက်ပိုင်းမှာတခြားကန့်သတ်မှုတွေဖြစ်လာနိုင်မလားခင်ဗျာဟိုဒေါန်ဆန်းစုကြည်အနေနဲ့ရန်ကုန်မြို့ရဲကနေလွဲလို့ပေါ့နော်တခြားနေတွေသွားတာတွေသွားဖို့ကြိုးစားတာတွေတော့မရှိသေးဘူးဆိုတော့ဒါမျိုးတွေဖြစ်လာပြီဆိုလို့ရှိရင်ရောနောက်ပိုင်းမှာမြန်မာစစ်အစိုးရအနေနဲ့ဘာတွေဆက်လုပ်လာနိုင်တယ်လဲဒီအတွက်ကောအဲကြိုတင်ပြင်ဆင်ထားမှုတွေရှိတယ်လို့ယူဆသလားခင်ဗျာ
သူအနာဖအနေနဲ့သူတို့သွားခြင်းနဲ့လမ်းကြောင်းတိုင်းနဲ့ဆက်သွားဖို့သူတို့ဆုံးဖြတ်ပြီးပြီဆိုလို့ရှိရင်ကျိန်းနေတာကတောင်ဆန်းစုကြည်ဟုတ်တယ်လောကအမျိုးသားတမိုးစီအဖွဲ့ချုပ်ကိုတယ်လောကမကြာရင်ကာလတွေအတွင်းမှာပြန်ပြီးတော့ကန့်တတ်လိမ့်မယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်။ဆိုတော့ကျွန်တော်တို့တမိုးစီအင်အားစုတွေအနေနဲ့ပြင်ဖို့ကတောင်ဆန်းစုကြည်ပြန်ပြီးတော့ကန့်တတ်ခံရခဲ့ရင်တော့လောကတောင်ဆန်းစုကြည်ရှေ့ဆက်လုံးမဲ့အလုပ်တွေကိုအားဖြစ်ဖို့တော့လောကကိုယ်ညာနဲ့ကိုခိုင်မမတောင်ဆန်းစုကြည်နောက်ကရက်ထားတဲ့ခိုင်မမစုစည်းမှုတောင်ဆန်းစုကြည်အတွက်တေးချာချာအလုပ်လုပ်ပေးမဲ့တော့အစုအဖွဲ့ခိုင်ခိုင်မမရှိဖို့လိုအပ်တယ်အဲ့လိုရှိအောင်လည်းပဲကျွန်တော်တို့အင်အားစုတွေအနေနဲ့ကအဆက်ဆက်ရှိကိုယ်ညာနဲ့ကိုပြင်ဖို့လိုအပ်တယ်လို့ကျွန်တော်ထင်တယ်ကျွန်တော်အမြင်ကတော့အခုတောင်ဆန်းစုကြည်လွတ်လာတဲ့ကိစ္စပေါ့နော်ကကျွန်တော်အမြင်ကတော့နားဖကပြန်ကပ်ပတ်ဖို့အချိန်တွေတိတ်နီးနေပြီဆိုကျွန်တော်တော့အဲ့လိုမြင်တယ်
ဒါဆိုရင်အခြေအနေကဒုံရင်းကိုပဲပြန်ရောက်သွားမှာလားအထူးသဖြင့်ပေါ့နော်ဒါကျွန်တော်တို့အနေနဲ့အာမရတန်ဝေခံရမယ်ဆိုလို့ရှိရင်ဒီပြပမှာရှိနေတဲ့အဖွဲ့အစည်းတွေအနေနဲ့လည်းတောင်ဆန်းစုကြည်ရဲ့လှုပ်ရှားမှုတောင်ဆန်းစုကြည်ရဲ့ပြောဆိုမှုတွေအပေါ်ပဲအဲမှီပြီးတော့နောက်ကနေပြီးတော့ကြီးညာချက်လိုက်ထုတ်ဝေဖန်မှုပေးဆိုတဲ့အနေအထားမျိုးလောက်မှာပဲရှိတယ်ဆိုတော့ပြောဆိုမှုတွေလည်းရှိနေတယ်လေအဲ့တော့ဒီကဒါအဲ့ဒါညီနဲ့ပတ်သက်လို့ကအစိုးရပြောသလိုဥကောင်မိုးဆိုပြောသလိုပြင်ဆင်မှုဆိုတဲ့နေရာမှာအထက်ကိစ္စတော့ထားလိုက်ပါလေအပြင်ဘက်မှာဥအောင်မိုးဆိုတဲ့အနေနဲ့ဘယ်လိုပြင်ဆင်ထားခြင်းလဲ
အဲကျွန်တော်အနေနဲ့ကျွန်တော်ဟိုပြောချင်တာပေါ့နော်ခဏလက်တလောကာလမှာပေါ့ဒီရေကောက်ပွဲရလက်နဲ့ဒီရေကောက်ပွဲဒီလမ်းပြမြုံခုနှစ်ချက်ကိစ္စကိုကျွန်တော်မဖြစ်မနေအသေးအတန်ဆက်ပြီးတော့တိုက်ရလိမ့်မယ်လို့ကျွန်တော်မြင်တယ်ဒါတစ်ခုပါနောက်တစ်ခုနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်လွတ်လာပြီးတဲ့နောက်ပိုင်းမှာသူ့ပခုံးမော်ကြီးပဲပေါ့နော်သူ့ပခုံးမော်ကြီးပဲအကုန်လုံးစုပြုံတင်တဲ့ကိစ္စကတော့တိတ်မတင့်တော့ဘူးလို့ကျွန်တော်ထင်တယ်အဲ့တော့ကျွန်တော်တို့ဒီမိုဆီအင်အားစုတွေနေနေပဲဖြစ်ဖြစ်ပေါ့နော်တန်အန္တလနကန်အင်အားစုတွေအနေနဲ့ပဲဖြစ်ဖြစ်ကိုယ့်ဘက်ကလှုပ်တင်တဲ့ကိစ္စတွေကိုတော့ကိုယ်လှုပ်ရလိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲထင်တယ်ဆိုတာကတောင်ဆန်းစုကြည်နောက်မှာခိုင်မာမာရပ်ပေးဖို့ဒီအပြင်ဘက်မှာလည်းအပြင်ဘက်ကစုဖွဲ့မှုတွေကခိုင်မာဖို့လိုတယ်လက်နက်ကန်အင်အားစုတွေအနေနဲ့လည်းပဲလက်နက်ကန်တော်လိုင်းအင်အားစုတွေနေနဲ့ကိုယ်လှုပ်တင်တဲ့ကိစ္စကိုခိုင်ခိုင်မာမာရေရေတင်တင်ကနေ့ကာလမှာလှုပ်ဖို့လိုလိမ့်မယ်လို့ကျွန်တော်ကထင်တယ
်ပြည်ပရောက်လူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောနဲ့ဆက်သွယ်မေးမြန်းခဲ့တာပါကျွန်တော်တန်းလွင်ထွန်းပါခင်ဗျာ